ပြပခီးသွားခဲ့တဲ့ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတင်းလာနေမှာနိုင်ငံကိုချော့ချော့မော့မော့ပြန်ရောက်လာပါတယ်အတိုက်ခံခေါင်းဆောင်နိုင်ငံကိုပြန်ရောက်လာပြီးမဲ့တရားဥပဒေအရအရေးယူခံရမယ်လို့ပြောထားတဲ့သမ္မတမာဒူရိုဘက်ကတော့ဒီအပေါ်မှာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးအမေရိကန်နဲ့တခြားနိုင်ငံ50တို့ရဲ့ထောက်ခံမှုရထားတဲ့အတိုက်ခံခေါင်းဆောင်ကနိုင်ငံကိုပြန်ရောက်လာခြင်းမှာပဲမြို့တော်ကရာကတ်စ်ကလူလူဆိုးရွားပွဲကိုလည်းတွားရောက်ခဲ့ပါတယ်နားဆင်ကြရအောင်ပါရှင်ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတနင်္လာနေ့မှာမြို့တော်ကာရာကတ်စ်ကဆိုင်မွန်ဘိုလီဗာနိုင်ငံတကာလေဆိပ်ကိုဆက်ရောက်လာချိန်မှာလေဆိပ်ထဲမှာကြိုးဆိုသူတွေနဲ့ပြည်နေခဲ့ပါတယ်။တရားရုံးချုပ်အမိတ်ကိုချို့ဖောက်ပြီးဗင်နီဇွဲလာနိုင်ငံတဲကိုနိုင်ငံတကာရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပို့ဆောင်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်အတိုက်ခံခေါင်းဆောင်ကဖေဖော်ဝါရီလ23ရက်နေ့မှာကိုလံဘီယာနိုင်ငံကိုလျှို့ဝှက်ထွက်ခွာသွားခဲ့တာပါ။ဒါအပြင်ဘရာဇီးပါရာဂွိုင်းအာဂျင်တီးနားနဲ့အီကွေဒေါနိုင်ငံတွေကိုလည်းတွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့နိုင်ငံကိုပြန်လာမဲ့တင်းနှလာနေ့မှာနိုင်ငံတဝန်လမ်းမာတွေပေါ်ပြည်သူတွေစုယုံကြဖို့ Twitter လူမှုကွန်ရက်ကနေသူကတိုက်တွန်းခဲ့တာပါ။သမ္မတနီကိုလတ်စ်မာဒူရိုကိုတရားမဝင်ချိန်ညှပ်ပြီးသူ့ကိုယ်သူနိုင်ငံရဲ့ဂျားပြတ်သမ္မတအဖြစ်ပြောထားတဲ့အတိုက်ခံကောင်းဆောင်ကတနင်္လာနေ့နိုင်ငံကိုပြန်ရောက်လာချိန်မှာတော့
Yo pude entrar a Venezuela gracias a ustedes, a su movilización y en toda Venezuela. Sintamos que avanzamos hoy un paso.
Venezuela နိုင်ငံကိုဝင်ရောက်နိုင်ခဲ့တဲ့အတွက် Venezuela ပြည်သူအားလုံးကိုရောစုယုံဆောင်ရွက်ခဲ့ကြတာတွေကိုရောကျေးဇူးတင်ပါတယ်။ကျွန်တော်တို့လွတ်လပ်ရေးအောင်ပွဲအတွက်ခိုင်မာတဲ့ခြေလှမ်းတစ်ရပ်ကိုဒီကနေ့လက်နိုင်ခဲ့တာလို့ခံစားရပါတယ်။ဒီကနေ့အောင်မြင်မှုနောက်လက်တင်အမေရိကခီးစဉ်ဒီအောင်မြင်မှုတိုင်းဟာ Venezuela ပြည်သူတွေကြောင့်ရခဲ့တာပါ။ကြာဆုံးခဲ့ကြတဲ့သူတွေဒုက္ခခံစားကြရတဲ့သူတွေကိုဂုံပြုအောင်ပွဲလည်းဖြစ်ပါတယ
်။အတိုက်ခံခေါင်းဆောင်ဂွိုက်ဒိုကိုထောက်ခံသူတွေကတော့နိုင်ငံကိုပြန်လာရင်အဖမ်းခံရမယ်အရေးစိုးရိမ်ခဲ့ကြပါတယ်။သူပြန်လာရင်တရားဥပဒေချောင်းရရင်ဆိုင်ရမယ်လို့သမ္မတမာဒူရိုကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုဥရောပနဲ့လက်တင်အမေရိကန်နိုင်ငံတွေကတန်တမန်တွေမနေ့တနင်္လာနေ့ကလေဆိပ်ကိုရောက်လာကြပြီးအတိုက်ခံခေါင်းဆောင်ချော့ချော့မော့မော့ပြည်ဝင်ခွင့်ရမရလာပြီးတော့စောင့်ကြည့်ခဲ့ကြပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်တို့ကလည်းဂွိုက်ဒိုကိုမဖမ်းဖို့သမ္မတမာဒူရိုကိုသတိပေးထားကြပါတယ်။ဗင်နီဇွဲလားနိုင်ငံကိုဟွမ်ဂွိုက်ဒိုဘေးကင်းလုံခြုံမှုရှိရှိပြန်ရောက်လာရေးကအမေရိကန်အတွက်အရေးကြီးဆုံးကိစ္စဖြစ်တယ်။သူ့အပေါ်ချင်းချောက်မှုအကြမ်းဖက်မှုတွေကိုလက်ပိုက်ကြည့်နေမှာမဟုတ်ဘဲချက်ချင်းတုံ့ပြန်ကင်တွယ်သွားမှာဖြစ်တယ်။ကဘာကစောင့်ကြည့်နေတယ်လို့ဂွိုက်ဒိုရဲ့လေယာဉ်မဆက်ရောက်ခင်ကလေးမှာပဲအမေရိကန်ဒုတိယသမ္မတဖန့်စ်က Twitter မှာရေးသားခဲ့တာပါ။အတိုက်ခံကောင်းဆောင်ရဲ့ပြပခီးစဉ်အတွင်မှာပဲဗင်နီဇွဲလားဒုတိယသမ္မတဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လဲရုရှားကိုတွားရောက်ခဲ့ပါတယ်။ဗင်နီဇွဲလားကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ရုရှားအထက်လွှတ်တော်ရဲ့ဥက္ကဋ္ဌဗလာတီနာမာဗင်ကိုကအခုလိုပြောပါတယ်
။ И мы очень опасаемся, что Соединённые Штаты Америки могут пойти на любые провокации.
American ဘက်ကတွေးထွက်တန်ယူဖြစ်စီဖို့ရန်စလှုပ်ဆောင်နိုင်ပြီး Venezuela ကိုကျူးကျော်ဖို့အကြောင်းရှာလာမယ့်အရေးကိုအတော်ပဲစိုးရိမ်ပါတယ်။ဒီလိုဖြစ်ခွင့်မရအောင်ကျမတို့ဘက်ကအားလုံးဆောင်ရွက်သွားမှာပါ။
အမေရိကန်ကတိုက်ခံကောင်းဆောင်ကိုထောက်ခံထားပြီးရုရှားကတော့လက်ရှိသမ္မတမာဒူရိုကိုထောက်ခံထားတာပါ။ Venezuela ဒုတိယသမ္မတ Delcy Rodriguez ကတော့လက်ရှိနိုင်ငံမှာကျုံ့တွေ့နေရတဲ့အခက်အခဲကိုအခွင့်လန်းကောင်းကြီးအဖြစ်ယူဆတဲ့အကြောင်းပြောပါတယ်။
Hoy las graves amenazas que representan el gobierno
American Tiranzuka Venezuela နိုင်ငံပေါ်မှာဖန်တီးလိုက်တဲ့ချင်းချောက်မှုအန္တရာယ်ကြီးဟာတခါရဲနဲ့အားလုံးအတွက်လွတ်လပ်သွားစေမယ့်အခွင့်အလမ်းဖြစ်နေရှုမြင်ပါတယ်။နလွတ်လပ်တဲ့ကဘာကြီးနဲ့ညှို့ညွတ်သွားစီပြီးတော့ပူပေါင်းဆောင်ရွက်မှုယင်းနီးချစ်ကျင်မှုတွေပိုးပြီးခိုင်မာအားကောင်းသွားစေမယ့်အခွင့်အလမ်းဖြစ်လဲရှုမြင်ပါတယ်
။ဗင်နီဇွဲလားရဲ့စီးပွားရေးပြိုလဲမှုနဲ့အတူမာဒူရိုလည်းလူကြိုက်နည်းလာနေတာပါ။နိုင်ငံတွင်းငွေကြေးအဆမတန်ဖောင်းပွားမှုနဲ့ကြုံတွေ့နေရပြီးဆန္ဒရိတ်ခါနဲ့စေဝါလဲရှားပါနေပါတယ်။နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းဗင်နီဇွဲလားကပိတ်ပင်ထားတာပါ။ဒါအပြင်ကိုပဲအမေရိကန်ပြည်ထောင်စုကဗင်နီဇွဲလားရဲ့ရေနံလုပ်ငန်းအပေါ်လက်တလော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာကြောင့်ရှေ့လျှောက်အခက်အခဲတွေပိုပြီးတော့ကြီးထွားလာနိုင်တဲ့အခြေအနေလည်းရှိနေပါတယ်ရှင်